နိုင်ငံကမှာကိုဗစ်ကရောဂါကာကွယ်ဆေးထုတ်လုပ်နိုင်တော့မယ်အလားအလာတွေပေါ်ထွက်လာချိန်မှာပဲမြန်မာနိုင်ငံမှာလည်းသုံးဆွဲနိုင်မယ့်အလားအလာတွေဆက်တင်ဆန်းစစ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကိုဗစ်-19ကာကွယ်ဆေးအောင်မြင်ထုတ်လုပ်သုံးဆွဲနိုင်မှုမိစ္ဆလာနေပြီဆိုတဲ့သတင်းတွေကြောင့်ကာကွယ်ဆေးထုတ်ပေါ်လာတဲ့အခါမြန်မာနိုင်ငံမှာလည်းသုံးနိုင်အောင်လို့ပြင်ဆင်နေကြတာပါကာကွယ်ဆေးတက်ကိုလူတိုင်းမရနိုင်သေးတဲ့အခြေအနေမှာဦးစားပေးထုတ်နိုင်ရမယ်သူတွေကိုစတင်စဉ်းစားပြင်ဆင်နေတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုဘူးဆက်ရောဂါတိုက်ခိုက်ရေးဌ မှာဖြစ်ပါတယ်အဲ့ဒါပြင်ကဘယ်သူတွေထိုးပေးမှာလဲအသက်ကြီးတဲ့သူတွေထိုးမယ်အသက်ကြီးတဲ့လူတွေဆိုဘယ်သူလူတွေလဲ60အထက်လား65အထက်လားဒါတွေလည်းအသေးစိတ်ကြီးကြီးနားအောင်မှာဖြစ်ပါတယ်နောက်တစ်ခုကကျနောက်ခံယောဂရှိတဲ့လူတွေဟုတ်ပြီနောက်ခံယောဂရှိတဲ့လူတွေဆိုတော့ဘယ်လိုယောဂတွေနောက်ခံယောဂလို့သတ်မှတ်ပါလဲအဲ့ဒီယောဂတွေလည်းအစင်အောင်ဘယ်လောက်အစင်ကြီးဖြစ်တဲ့လူတွေမှဟိုဖြစ်ပါလဲဒါမျိုးတွေကလည်းအသေးစိတ်ကြီးဆွဲအောင်မှာဖြစ်ပါတယ်ရရင်တော့ဒါရှင်သူတွေတော့အခမဲ့ထိုးပေးမှာဖြစ်ပါတယ်
ကိုဗစ်တရောဂါကာကွယ်ဆေးကိုလူနဲ့ဆန်းသက်တာအပါအဝင်နိုင်ငံတချို့မှာနောက်ဆုံးဆက်ဆက်တတ်နေကြရမှာအောင်မြင်မှုရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်အခြေစိုက်ဖိုင်ဇာနဲ့ BioNTech ကုမ္ပဏီတို့ပူးရဲဆန်းသက်နေတဲ့ကာကွယ်ဆေးရဆိုရင်လေကနေဦးလိလာတွေ့ရှိချက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်မှုရှိကြောင်းဒီသတင်းသက်အစောပိုင်းမှာပဲကြေညာခဲ့ပါတယ်။ဒီလိုကိုဗစ်ကာယောဂါကာကွယ်ဆေးသုံးနိုင်တဲ့အလားအလာတွေထွက်ပေါ်လာနေပေမဲ့ယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုလည်းပြစ်ပယ်လို့မရနိုင်ကြောင်းဒေါက်တာခင်ငယ်ကြီးကသတိပေးပါတယ်။
အခုလက်ရှိမှာတော့ဘယ်ဆေးရမှစိတ်ချလုံခြုံသွားတဲ့ထိုးနိုင်တဲ့အန္တရာယ်မရှိဘူးဆိုတာမရှိသေးပါဘူးမပြေးသေးပါဘူးကျမတို့ကာကွယ်ဆေးထိုးလိုက်တယ်ထိုးလိုက်တော့ခဏကြာ90ရာခိုင်နှုန်းကာကွယ်နိုင်တော့လည်းပဲကျမတို့အဲ့ဒီထဲမှာတချို့သောသူတွေကကာကွယ်ဆေးကြောင့်အသက်တွေဆုံးရတယ်ကာကွယ်ဆေးကြောင့်ပြည့်ပြည့်စုံစုံသွားထိခိုက်မှုတွေဖြစ်တယ်ဆိုရင်ဒါကစိတ်ချတယ်လို့မဆိုနိုင်သေးပါဘူးဒါကြောင့်မို့ကျမတို့ပြည်သူလူထုကိုပြောချင်တာတော့ကာကွယ်ဆေးကြီးပဲအားမကိုဖို့နော်ဒါလည်းဒီ WHO ရဲ့ဒီချက်လည်းပြောထားပါတယ်လက်ရှိမှာကာကွယ်ဆေးတွေရရင်ထို့ပြကုသဆေးတွေရရင်တော့မှလက်ရှိလောက်ဆောင်နေတဲ့ယောဂဒီကာကွယ်ထိန်းချုပ်ရေးဒီလမ်းတွေကိုဖြစ်တယ်လို့မြင်ရပါဘူးဒါတွေဆက်လက်လောက်ဆောင်မယ်ဆိုတဲ့အကြောင်းပြောထားတာရှိပါသေးတယ
်ကာကွယ်ဆေးပေါ်လာပေမဲ့လည်းချက်ချင်းမြင့်မြတ်သုံးနိုင်မှုမလွယ်သေးတာကြောင့်ယောဂကာကွယ်ရေးနီးလမ်းတွေကိုဆက်လက်ဆောင်ရွက်သွားဖို့လေကျန်းမာရေးနဲ့အာဂါဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်တွေကသတိပေးထားပါတယ်ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ1500ဦးနဲ့ကူးစက်သူအတည်ပြုလူနာ6500ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။